မြန်မာရိုဟင်ဂျာဒုက္ခသည်ဓာတ်ပုံသတင်းတောက်တယောက်ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကထောက်ခံနေအမှတ်ကံနဲ့ပြန်လွှတ်ပေးလိုက်ပေမဲ့တရားစွဲဆိုထားဆဲဖြစ်ပါတယ်။ကုတုပလောင်ဒုက္ခသည်စကန်ကရိုဟင်ဂျာဒုက္ခသည်တွေကိုပတ်စံချာကျုံးကစကန်တွေကိုရွှေ့ပြောင်းပို့ဆောင်ပေးနေတဲ့ဘတ်စကားတွေကိုတပ်ပုံရိုက်တာကြောင့်အက်ဒယ်ကလမ်ကိုဒီဇင်ဘာလ28ရက်နေ့ကဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်ပါတယ်။ဒီဇင်ဘာလ31ရက်နေ့ကတရားရုံးမှာကြားနာစစ်ဆေးမှုမှာတော့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကရိုဟင်ဂျာဒုက္ခသည်ကလမ်ကိုတာဝန်ဝတ္တရားနှုတ်ဆက်မှုနဲ့တရားစွဲဆိုလိုက်ပါတယ်။သူမှအဖြစ်ရှိရင်ထောင်ဒဏ်3နှစ်အထိကြာခံရနိုင်တယ်လို့လည်းလက်ရှိမြန်မာသတင်းတောက်များအဖွဲ့ RSF ကပြောပါတယ်။သူကိုဖမ်းဆီးရတဲ့တကယ့်အကြောင်းရင်းကတော့ဒုက္ခသည်တွေကိုဘတ်စံချာကျုံးကိုအတင်းပြောင်းရွှေ့နေမှုမှာအာဏာပိုင်တွေရဲ့ကင်တွယ်ဆောင်ရွက်ပုံတွေကိုတည်င့်တပ်ပုံရယူနေတာကြောင့်ဖြစ်တယ်လို့လည်း RSF ကပြောပါတယ်။လူခွေရဲ့အဖွဲ့တွေကန့်ကွက်နေတဲ့ကြားကဒီဇင်ဘာလအစောပိုင်းကစပြီးဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကရိုဂျာဒုက္ခသည်တွေကိုဘတ်စံချာကျုံးကိုစတင်ပြောင်းရွှေ့ပေးနေတာဖြစ်ပါတယ်။ဘတ်စံချာကျုံးကိုပြောင်းရွှေ့ပေးတာက2019ခုနှစ်ကမြန်မာနိုင်ငံဘက်ကထွက်ပြေးလာတဲ့ဒုက္ခသည်တွေနေထိုင်ရာစခန်းတွေမှာလူတွေမတန်မဆဖြစ်ကြနေတာကိုရှင်းချပေးနိုင်လိမ့်မယ်လို့လည်းဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါရခင်ဗျ။